Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2018ခုနှစ်စက်တင်ဘာလ15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24.50-51တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်စမိုးရောခင်ဗျာခုနှစ်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုမှတ်ရင်ချင်းနိုင်နေကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ရန်ကုန်တိုင်းတရားဥပဒေချုပ်ဦးဟန်ထူးကိုသမရကတာဝန်ကနေရက်ဆက်လိုက်ပါပြီ။ Florence High School မုန်တိုင်းကြောင့်မြောက်ကရိုလိုင်းနားပြည်နယ်မှာလူ၄ဦးထက်မနည်းသေဆုံးပါတယ်။ဖိလစ်ပိုင်မှာတော့ Mangkhut Typhoon မုန်တိုင်းတိုက်ခတ်မဲ့ရေကျိုးတင်ပြင်းစင်နေကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေတင်ဆက်ပြီးအရေးဆုံးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော
့ There are lots of seasons involved, competition, cooperation, complementarity, common challenges, climate change.
မြေကောင်ငါးနိုင်ငံအတူပူးပေါင်းဆောင်ရွက်ပြီးတော့တိုးတက်အောင်လှုပ်ဆောင်သွားနိုင်မယ့်အရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ပါသတင်းတော်တင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရမှာပါဒါ့အပြင်အင်ဒိုနီးရှားနိုင်ငံမှာလူနည်းစုဘာသာဝင်တွေကိုအကာအကွယ်ပေးဖို့တောင်းဆိုနေကြတဲ့အကြောင်းအမေရိကန်နိုင်ငံမှာပြည်သူတွေထက်ဝက်နီးပါးကသမ္မတထရန့်ကိုတရားစွဲဆိုလိုနေကြတယ်ဆိုပြီးတော့စစ်တမ်းမှာတွေ့ရှိရတဲ့အကြောင်းစားတဲ့အကြောင်းအရာအပါအဝင်စိတ်ဝင်စားစရာသတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးရေးပွဲမှာမန်နေဂျာဟောင်းပေါ်မန်နဖို့ကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုမှာပူပေါင်းလို့ဆောင်ဖို့တောက်ကြနေတာသဘောတူလိုက်ပါတယ်။သူ့အပေါ်ဆွဲချက်တင်ထားတာတွေနဲ့အပြည့်အစုံကြောင့်ဝန်ခံလိုက်ပြီးပိုကြီးမားတဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဒုတိယတရားစစ်ဆေးမှုကိုရှောင်ဖို့အတွက်ပူပေါင်းလို့ဆောင်ဖို့သဘောတူလိုက်တာပါ။သူဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းမစ္စတာထရန့်ရဲ့မဲဆွယ်စည်းဝေးကိုအဓိကဦးဆောင်ခဲ့သူဖြစ်တာကြောင့်ဒီသဘောတူညီချက်ကနေရောဘတ်မူလာအတွက်အဓိကပူပေါင်းဆောင်ရွက်သူတူကိုရလိုက်တာပါပဲ။ဒါအပြင်မစ္စတာမူလာအနေနဲ့သူ့ရဲ့စုံစမ်းစစ်ဆေးမှုကိုလက်ဆက်တပ်ဖို့သမ္မတထရန့်ရဲ့ရှေ့နေတွေကတွန်းအားပေးနေချိန်မှာအခုလိုမန်နဖို့ရဲ့ပူပေါင်းဆောင်ရွက်မှုရလိုက်တဲ့အတွက်စုံစမ်းစစ်ဆေးမှုဟာနိုဝင်ဘာလွှတ်တော်ရွေးကောက်ပွဲတွေကျင်းပပြီးနောက်ပိုင်းကာလအထိကြာတော့တော့မှာပါ။မန်နဖို့အနေနဲ့စုံစမ်းစစ်ဆေးရေးမှုတွေကိုသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးဘယ်လိုအချက်အလက်တွေပေးနိုင်မလဲ။ယူကောက်ပွဲမှာရုရှားကဝင်ပြီးဆွတ်ဖက်တယ်ဆိုတော့ပေါ့ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဘယ်လိုအထောက်အကူဖြစ်စေနိုင်မလဲဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂဘက်ကတန်ခတ်အရေးယူထားတဲ့အချက်တွေအတိုင်းမဖြစ်မနေလိုက်နာဆောင်ရွက်ဖို့ဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှိရေးအတွက်အရေးပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတောက်ကြနေ့ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုရုရှားဆိုရဘက်ကချိုးဖောက်ခဲ့တဲ့ဆိုတော့လွတ်လပ်တဲ့ကုလသမဂ္ဂအစိုးရခန်းစာကိုဖုံးကွယ်ဖို့ရုရှားဘက်ကအစိုးရခန်းစာပါအချက်တွေကိုပြောင်းလဲဖို့ကြိုးစားနေကြောင်းအမေရိကန်ဘက်ကဆွဆွဲပြောဆိုလိုက်ပြီးတဲ့နောက်အခုလိုဝန်ကြီးပွန်ပီယိုကတောက်ကြနေ့လယ်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံသားဝန်ကြီးပွန်ပီယိုဟာကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟီလီနဲ့လည်းတောက်ကြနေ့ကစကားပြောခဲ့တာပါ။အဲ့ဒီမတိုင်ခင်အစောပိုင်းကတမန်ကြီးဟီလီကနေလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့ရေးကော်မတီကိုပြီးခဲ့တဲ့လကတင်သွင်းခဲ့တဲ့တန်ခတ်အရေးယူမှုကိုစောင့်ကြည့်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းရဲ့အစိုးရခန်းစာကိုရုရှားဘက်ကပြင်ဆင်ဖို့ကြိုးပမ်းနေကြောင်းဝေဖန်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လကအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲပြီးဆုံးပြီးတဲ့နောက်မြောက်ကိုရီးယားအစိုးရအပေါ်ပိတ်ဆို့အရေးယူမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရှော့ချဖို့တရုတ်နဲ့ရုရှားကဖိအားပေးနေတာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံပြန်ပြီးခေါင်းထောင်လာတာကိုရင်ဆိုင်တွန့်ပြန်တဲ့နေရာမှာအလျှော့ပေးဖို့ရည်ရွယ်ချက်မရှိဘူးလို့မြောက်အတ္တလန္တိစ်စာချုပ်နေတိုးအဖွဲ့အပင်းမှုချုပ်ကပြောပါရယ်။အရင်ဆိုဗီယက်ပြည်ထောင်စုဝင်နိုင်ငံဟောင်းတွေကိုနေတိုးအဖွဲ့ဝင်တွေဖြစ်ဆက်ပြီးလက်ခံသွားမှာဖြစ်တာနဲ့မျှအနောက်မှာမိတ်တွေအနေနဲ့ရုရှားနိုင်ငံပေါ်ခိုင်မာပေမဲ့မျှတာတဲ့ရည်တည်ချက်ဆက်ပြီးကင်ဆယ်သွားမှာဖြစ်တယ်လို့နေတိုးတွင်မှုချုပ်ယွန်စတိုတန်ဘတ်ကပြောတာပါ။အမေရိကန်သမ္မတအင်ဂျူရောမှာမျိုးသားလူမျိုးရေးချန်ပီပုတ်ကိုဂျွန်ဘိုတန်နဲ့တောက်ကြလေးကကွစ်ဆိုဆွေးနွေးပြီးတဲ့နောက်ယွန်စတိုတန်ဘတ်ကအဲ့လိုပြောတာပါ။ရုရှားနိုင်ငံနဲ့ပတ်သက်လို့ချင်းကပ်တဲ့နေရာမှာအခုကင်ဆွဲထားတဲ့ခိုင်မာအားကောင်းတဲ့ရည်တည်ချက်နဲ့တစ်ချိန်တည်းမှာဆွေးနွေးညှိနှိုင်းဖို့လုပ်တဲ့ရည်တည်ချက်ထားမှာကျွန်တော်တို့အတွက်ကွာခြားမှုမရှိပါဘူးလို့ဝါရှင်တန်ခြေဆိုင် The Heritage Foundation အဖွဲ့မှလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းယွန်စတိုတန်ဘတ်ကပြောသွားပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ကဂျော်ဂျီယာနိုင်ငံထဲကိုရုရှားတပ်ဖွဲ့တွေဝင်ရောက်ခြင်းကလေးကရုရှားနဲ့နောက်နိုင်ငံတွေကြားတင်းမာမှုဟာဒီပြည့်အချိန်တက်လာတာဖြစ်ပြီး2014ခုနှစ်မှာယူကရိန်းကိုကျူးကျော်တာနဲ့ခရိုင်းမီးယားကိုသူ့ပိုင်နယ်ဖြစ်ထပ်သွင်းလိုက်ပြီးတဲ့နောက်မှာတင်းမာမှုအမြင့်ဆုံးဖြစ်သွားပါတယ်။
American Titansu Nene, Tione, Gondway Sanya, Sunupwe, Yami Sabu, American Banai, Winji Tanaga, Josa Nibime, Tioye Gombi Siripo, Nauta, Twingongun, Dollar, Nea, Billion Joe, Gaukame, Gesa, Sati Sangyapu, American Tamara, Donald Tranga, Tuya Latauku, New Jaga, B. Pijau, American Three Media Regap, Yobare. Bloomberg net writers the Tanari Soya, Trump Soya Ye Benai Winji, Stephen Mnuchin Ha, Tio Soyane Sunibweri, Yami Sabu, Jovani Bimele, Tamara Nine, Naute Kun Kaukame Kisagu, Sabi Lochini de Lusubare, Didrienbo, American Imperial Baga, Chachin, Dombi and Yosu Jim Shidibau, Dabi Mele, American Media Rima, Popyagate, the Dinrijan, Tauja Niga, Sushia, Ziri, Jasin Gabi, Tio Yangui Dambu, Jasin Mugu, Tipo Zigabare. Zadabriniga, Tamara Tranha, Panai, Winji, Mnuchin, Gondwei, Winji, Wilbur Ross, American Gondwei, Sanya, Gozale, Robert Light, Heiser, Bawi, Tuye, Take Dan Siwai, Champirine, Twisongi, Teo Gombi Sipo, Twingongkun, Kaoyume, Kesago, Swinuke, Bloomberg, Dream Media, Popyagare, Dabimelo, Kulu, Gondwei, Sanya, Siweha, Impuroga, Jote, Topian, Tare, Tamarai, Sisimaro, Bawin, Jim, Shigebaush. VOA American and Manapet Nimavala season ago, Manetownaiga Negro, Kunanaiti, Lightomida, Donzani, Kilohats, Gotondonga, Lightomida, Lize, Kilohats, Conleshetonia, Lightomida, Lizeshe, Kilohats, Chowtinga, Donyane, Tudianai Wama, Lilamida, Diakuze, Kilohats, Tinga, Kongarogani, Tolan Binivari, Manetionaiani, Gonaiti, Yale, Tolan Jaguro, Lightomida, Nesem, Nesanga, Donzani Dugani, Payuna, Sena. ဒီဝီကနေစနေနေ့ဖက်ဒရီနေ့ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အာဂရီလိုက်ဆောင်မှုတက်ချက်ရေးဥပဒေနဲ့ဖန်စီတရားဆွဲဆိုထားတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးကိုတာဝန်ရစက်လိုက်တဲ့အကြောင်းစက်တင်ဘာလ10ရက်နေ့စွဲနဲ့သမ္မတဦးဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 26 အာဂရီလိုက်ဆောင်မှုတက်ဖြည့်ဥပဒေပုံမှာ9996တို့နဲ့အမှုဖွင့်ရေးယူထားတဲ့အကြောင်းအာဂရီလိုက်ဆောင်မှုတက်ဖြည့်ကော်မရှင်ကစက်တင်ဘာလ19ရက်နေ့မှာသတင်းထုတ်ပြန်အပြီးနောက်တက်မှာပဲဥဝန်ထူးကိုတာဝန်ကရက်ဆဲလိုက်တာပါတရုတ်နိုင်ငံဟာသူ့ရဲ့လန်ချန်မဲခေါင်စီမံကိန်းနဲ့ပတ်သက်လို့တောက်ကြနေကကာကွယ်ပြောဆိုလိုက်ပါတယ်မဲခေါင်မြစ်ကြောင်းတခြားတရုတ်ရဲ့ကြီးမားတဲ့ရေကာတာတိဆော နိုင်ငံတွေအနေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကဲဖြတ်မှုတွေကိုအမြဲပဲအလေးပေးအာရုံစိုက်ကြောင်းတရုတ်နိုင်ငံသားရေးဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂန်ရှောင်းကစက်တင်ဘာလ14ရက်နေ့ကဘေကျင်းမြို့တော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။မြေရေကိုဖောက်ခွဲတာနောက်ဒီစီမံကိန်းတွေဟာတရုတ်အစိုးရရဲ့ကမ္ဘာစီးပွားရေးကိုထိန်းချုပ်ဖို့မဟာဗျူဟာအစိတ်အပိုင်းတစ်ခုဖြစ်တဲ့ One Belt One Road တရုတ်ပိုလန်မှစီမံကိန်းနဲ့ဆက်ဆက်နေတဲ့ဆိုတဲ့အချက်တွေအပေါ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေရဲ့စိုးရိမ်မကင်းဖြစ်နေတဲ့အစီရင်ခံစာနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့တဲ့အပေါ်မှာဂန်ရှောင်းကတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒေတာရင်းအရင်ကတခါမှမရှိခဲ့ဘူးတဲ့ဩစာကြီးမားမှုကိုပိုးပြီးရလာတဲ့တရုတ်နိုင်ငံအနေနဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်ရေကာတာဆယ်မြောင်းနဲ့ရေကြောင်းသွားလာရေးစတဲ့စီမံကိန်းတွေမှာအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့တာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်ကမ်းရိုးတန်းကိုတောက်ကြနေကဖလော်ရန့်ဆာရီဂိမ်းမှုတွေဝင်ရောက်တိုက်ခတ်တာကြောင့်နေပြင်းတိုက်မူကြီးရွာကြီးမားတဲ့ရေလိုင်းလုံးတွေဖြစ်ပေါ်ပြီးတေဆုံးသူ၄ဦးထက်မနည်းရှိသွားပါပြီ။ဝယ်မင်တန်မြို့မှာအင်တလုံးပေါ်တည်ပင်ကျကြတာကြောင့်မိခင်နဲ့ကလေးငယ်တူတေဆုံးတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဖန်တာခိုင်ကနောက်အမျိုးသမီးတူကတော့အရေးပေါ်ကယ်ဆယ်ရေးဌာနကိုဖုန်းဆက်ခေါ်ပေမဲ့တစ်ပင်တွေပြူလဲကျနေတဲ့အတွက်ဆေးဘက်ဝန်ထမ်းတွေအရောက်မတော်နိုင်တာကြောင့်နှလုံးရောဂါပေါက်ပြီးသေဆုံးတာပါ။လေးရောမြောက်လူဟာမီးစက်နှိုးရင်သေဆုံးသွားတာလို့မြောက်ကာရိုလိုင်းနားပြည်နယ်ဥထုတ်ရေးမှူးရုံးကပြောပါတယ်။မုန်တိုင်းရဲ့လီတန်နှုန်းဟာအပူပိုင်းမုန်တိုင်းအဆင့်နဲ့အားပျော်သွားပြီးမြောက်ကာရိုလိုင်းနားပြည်နယ်အရှေ့တောင်ပိုင်းမှာလီတန်နှုန်းတစ်နာရီ66မိုင်လောက်နှုန်းနဲ့ကုန်းနှိုင်းပိုင်းကိုတဖြည်းဖြည်းချင်းဝင်ရောက်နေတယ်လို့အမေရိကန်ဟာရီကိန်းဌာနကပြောပါတယ်
။မန်ကော့တိုင်ဖုန်းမုန်တိုင်းဟာအခုဆိုရင်ဖိလစ်ပိုင်နိုင်ငံကိုစနေနေ့မနေ့အစောပိုင်းမှာဝင်ရောက်လာဖို့ရှိကြောင်းခန့်မှန်းထားပါတယ်။ typhoon Monaiji ha awon pamana mai 950 ni ba shi ti le tai nong ha tanai ko mai 180 shi ni ba de Atlantic tamoutia ma tai khai de hurricane Monday a sin nga pyin a ne ni mya de lu su ba de Mangkok Monday tai khai de niya pawin chin mai 900 jaw atwin landada asa ong ni sai pyo yi longan ne atat mwe wen chaung longan ni pyesi ti khai bu shi de lu le khaman tha chaung taok ja ni ga thauk pyan ne naingan daga jat chin ni apwe ji ne Nangan ga jachin ni apwe ji ye jinya jan ma phop ya tha ba le shin.
Ti dan yaw nangan ga tadin ni ko jaw jaw tain ne mat engine nan nu phyo pya ga da phit ba de. Gu ro tadin saung ma ri ko thau lin pe ba lo ba khmyar. September la 17 ya ni ga ni 17 ya ni thi Vietnam nangan myu ro Hanoi ma chin pa ga de ASEAN san ya Kaba, Siwa, Nino, Playway, Dutianima, Mekong, Dita, Nanang, Naga, Niumanja, Digo, Piosu, Gejavare. Nangano, Taming and Dong San Sujigaro, Mekong, Nanang, and Dubuang Pido, Dote on, Losong, Tona, Ego, Piosu, Gevare, Mekong, Dita, Niumanja, Sagawan, Chong, Gojo, Oning, Kongno, Tim Javari, Makia.
Mekong, Dita, Nanang, Ma, Vienna, Lao, Nanganga, Communitanga, Tanga, Siana, Temido, Ochonianga, Cambodia Garo, Anago, Nippon, Tongs, Jom, Mulatan, Yurare. Unijo Honsan, Suyaga, Ochonia Nanga, Mimaning and Garo, Sitaka, Nasan, Ayaka, no Pawne, Lotone, Yata, Suya, Ochonia Nangama, Nanga Yea, Semane, Democracy Nanga, Takuma, Mapawan, Mele, Siwa Yaro, Lala, Doroshi, Elo, Siwa Pinashiniga, Tonta Jabare, Satemala Seneniga, Jibagede, Naga, Nyo Manjets, Gawaima, the public located Justin Wood Garo, Mega, Nanang and Polayan, Siwa in Aga. G20 lo kho de siwa yi in a ji nangan 20 de ma pa win nai ne lo so ba de
these five countries have a population of 240 million people so if the mekong was one country
mekong de da nga nang nga lu yi su lu bang ha tan maw 240 ta ke lo mekong nga nang ha nangan tu khu de phit twa ma so yin ka ba lu yi a chi ma so nangan de ma number 6 a sin yauk twa ba le me tor tor mya de lu yi ba Mekong nga nang nga GDP pi dwin atin tholou mu tambu ha American dollar billion sia si la ba le me tagal lo Mekong nga nang nga si bwa yi ko takhu ye phit aw paung lai yin G20 lo khor de kabat si bwa yi in a yi nang nga 20 de pa twa ba le me number 6 niya ko yauk twa ma ba nga nang nga baung ye pi ba pu kong tambu dollar 466 billion phit ba de di pamana kabat ma pi ba pu kong a chi ma song pu de nang nga ni de ma number 9 a sin si ba de
Kulu, Tujare, Lala, Rishida, Swimele, D. Lala, Rigu, Piemi, Aung, Nanganiga, Decha, Accountant, Mapora, Ribau. Vienna, Winijo, Muyen, Swang Foka, Santa Ditwin Muri, Pubin, Piangle Muri, Pandi Muri, Sessa, Bouncy Moot, Bonsan, Titineda, Losang, Thomas, Oye, Megang, Nanga, Sibuaiha, Porto Labido, Akong Alime, Nangan, like Guevia Muri, Shinida, Swimele, Ninjan, Ye, Tinian, Ye, Bouncy, Ye, Sule, Chatimaro, Yimanjati, Tujabarello, Sobare.
There are lots of seasons involved, competition, cooperation,
Complementarity.
ဒံဝေတွေကိုထိုင်းနိုင်ငံကိုရောင်းနေပါတယ်။တိုင်ဆိုင်မှုကိုကြောက်နေဖို့မလိုဘူးလို့ကျွန်မထင်ပါတယ်။ထိုင်းတွင်ကြီးချုပ်ပရာဂျန်ဂျွန်ထောင်းကတော့မဲကောင်မြစ်ဟာဒီ900ရဲ့ပင်မသွေးကြောမဲကောင်ဟာလှပတဲ့သဘောပတ်ဝန်းကျင်တင်ဟန်စာတနဲ့ကောင်းမွန်တဲ့လူမှုပတ်ဝန်းကျင်ကိုဖန်တီးပေးရုံနဲ့မကပိုမိုကောင်းမွန်တဲ့ရေရှည်ပြည့်ထုံးမှုတွေကိုလည်းဖြစ်စေလိမ့်မယ်လို့ဆိုပါတ ော့မဲကောင်ငါးနိုင်ငံအခိုင်အမာဆက်ဆက်မှုအရေးကြီးပြီးရုပ်ပိုင်းဆိုင်ရာအရာရော digital နည်းတွေနဲ့ပါဟန်ချက်ညီညီဆက်ဆံသွားဖို့လိုတယ်လို့ဆိုပါတယ်ဒေါ်စားစုကြည်ကတော့မဲကောင်ငါးနိုင်ငံအတွင်းခီးသွွားလုပ်ငန်းတစ်ခုတူပူးပေါင်းလှုပ်ဆောင်လို့ရတဲ့အကြောင်းပြောပါတယ
် We could arrange a kind of tour groups that are taken Laos, Cambodia, Thailand, Myanmar
Laos, Cambodia, Thailand, Myanmar နိုင်ငံတွေအကြားမှာခီးသွွားလုပ်ငန်းတစ်ခုကိုကျမတို့စီစဉ်နိုင်ပါတယ်။ဒါကရင်ကျေးမှုဆိုင်ရာခီးသွွားလုပ်ငန်းစဉ်တစ်ခုဖြစ်လာပါလိမ့်မယ်
။မေကောင်ဒေသ၅နိုင်ငံရဲ့နာဂတ်မျိုးမှန်းချက်တွေအပါအဝင်အာဆီယံဒေသတွင်းနိုင်ငံတွေကစီးပွားရေးအခြေအနေတွေစက်မှုတိုးတက်ထွန်းကားမှုနေပညာတိုးတက်ထွန်းကားမှုနဲ့အလုတ်ကိုင်းတက်တွေဖန်တီးရေးရေရှည်ခံမဲ့စီးပွားရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုမှုတွေကိုဗီယက်နမ်နိုင်ငံကအာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာပြုလုပ်ခဲ့ကြပါတယ
်။ဒေါက်တာရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြပခတွေကအစရခိုင်ပြည်နယ်အချက်အသေးဆုံးပြဿနာပေါင်းစုံမှာနောက်ဖွဲ့ကတွေးထိုးပြနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမ့်ပြည်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲသိမ့်ပြည်ရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲ။ဘယ်လိုအခက်အခဲစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စီအင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အပန်ဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ bamis@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကိညာထုတ်လွှင့်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။ဥရောသတင်းလော်တွေကိုဆက်ပါမယ်။အင်ဒိုနီးရှားနိုင်ငံသူဗုဒ္ဓဘာသာဝင်တဦးကိုအစ္စလမ်ဘာသာစော်ကားမှုနဲ့ပြစ်ဒဏ်ချမှတ်လိုက်တဲ့ပေါ်ဝေဖန်ပြောဆိုနေကြပါတယ်အခြေတင်အငင်းပွားစရာဖြစ်နေတဲ့အဲ့ဒီဥပဒေပြစ်ဒဏ်ချမှတ်ချက်ထွက်ပေါ်လာပြီးတဲ့နောက်လူနည်းစုအခွင့်အရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုအကာအကွယ်ပေးဖို့အင်ဒိုနီးရှားအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ဂျကာတာမြို့တော်ကနေ Max Walden ပြပုတ်ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမြောက်ပိုင်းတန်ကျွန်းပါလာမြို့မှာအစ္စလမ်မွတ်ပြုစုတောင်းပို့နှိုးဆော်တဲ့ကျေလောင်လွန်းလာတာကိုစောရကတဲ့ပြောဆိုရဲဆိုပြီးဗုဒ္ဓဘာသာဝင်မေလီယာနာကိုဩဂုလကထောင်နှံ၁၈လချမှတ်လိုက်တာပါဒီမှုကြောင့်မွတ်စလင်အများစုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးကိုပုတ်ခတ်စော်ကားမှုဆိုင်ရာအငင်းပွားပွဲဥပဒေနဲ့ပတ်သက်လို့ပြောဆိုတာတွေရှည်တန်းပြန်ရောက်လာပါတယ်အစ္စလမ်ရှီးယူးဆဲဝါရပိုးပြီးအားကောင်းလာတာနဲ့အတူလူနည်းစုအခွင့်အရေးတွေဆုံးရှုံးလာတဲ့နောက်ထပ်အရေးလက္ခဏာများဖြစ်လာပြီလားလို့ဘာသာရေးလူနည်းစုတွေကစိုးရိမ်ကြပါတယ်BB ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ခရီးယန်ဟိန္ဒူနဲ့ Confucius ဝါဒီအင်ဒိုနီးရှားနိုင်ငံသားတွေကိုကိုစားပြုတဲ့အဖွဲ့အစည်းတွေနဲ့တီးခြားလွတ်လပ်သောအင်ဒိုနီးရှားသတင်းတောက်များညွန်ပေါင်းအဖွဲ့တို့စုပေါင်းလက်မှတ်ရေးထိုးပြီးမယ်လီယာနာကိုပြန်လွှတ်ပေးဖို့တောင်းဆိုထားကြပါတယ်။အခုအခါအသက်44နှစ်အရွယ်ရှိပြီဖြစ်တဲ့တရုတ်လူမျိုးမယ်လီယာနာကသူတို့အရက်မှာရှိတဲ့ဗလီကနေဝတ်ပြုစုတောင်းဖို့နှိုးဆော်တာဟာပိုပိုကျေလောင်လွန်းလာတယ်ဆိုပြီး2016ခုနှစ်မှာသူ့အိမ်နာကအစ္စလမ်တရားဟောဆရာတူရဲ့သားကိုပြောတာပါဒီမှုမှာပညာရှင်တက်တည်အခြေထွက်ဆိုပေးခဲ့ရတဲ့ဘာသာရေးပညာရှင်ရူမာဒီအာမက်က
အလုပ်ဒီဟက်ဗာရီဖီလိုဆိုဖီအပါပရုံဒန်ငန်းရံပကိုင်းနေ
ဥပဒေရဲ့အခြေခံပြဋ္ဌာန်းချက်တွေကိုကြည့်မယ်ဆိုရင်တော့ဒီဖြစ်ရက်ကဘာသာရေးကိုပုတ်ခတ်စော်ကားမှုမမြောက်ပါဘူးဒါပေမဲ့တရားသူကြီးအများပြားဟာဘာသာရေးကိုပုတ်ခတ်စော်ကားတယ်ဆိုတာပေါ့အပြည့်အဝနားလည်သဘောပေါက်မှုမရှိပါဘူ
းမယ်လီယာနာကဘာသာရေးကိုပုတ်ခတ်စော်ကားတယ်ဆိုတဲ့ဆွဆွဲချက်ထွက်လာပြီးတဲ့နောက်အမျက်ဒေါသထွက်ပြီးတန်ကျွန်းပါလိုင်းကတရုတ်စီးပွားရေးလုပ်ငန်းတွေနဲ့ဗုဒ္ဓဘာသာဘုံကြီးကျောင်း12ခုကိုတိုက်ခိုက်ကြတဲ့သဘောထားတင်းမာသူမွတ်စလင်တွေကတော့အများဆုံးထောင်ဒဏ်2လပဲပြစ်ဒဏ်ချခံရပါတယ်။နီစီရန်ဆူဆူအင်ဒိုနီးရှားဗုဒ္ဓဘာသာအဖွဲ့ရဲ့ဥက္ကဋ္ဌဆူဝဒီစံကြားကြကလည်းဒီစီရင်ချက်ပေါ်ဝေဖန်ပြောဆိုပါတယ
်။အသောတိဒါအညုံတပေါ်ရန်ခရစ်စတန်
ဒီစီရင်ချက်ဟာအစ္စလမ်ဘာသာအနဘိုင်းယူစီကလာမဟုတ်ဖဲသမ္မတကပြဋ္ဌာန်းထားတဲ့ဥပဒေကနေလာတာပါ။ဒါဟာတရုတ်တွေခရစ်ယာန်တွေဗုဒ္ဓဘာသာတွေနဲ့ဆိုင်တာမဟုတ်ဖဲအစ္စလမ်ဘာသာကိုကိုယ်ကိုယ်တွေနဲ့လည်းဆိုင်ပါတယ်
။ဘာသာရေးလောက်ခွင့်ကိုချိုးဖောက်တာတွေအစီအစဉ်တကြားတိတ်ကိုဆိုးရွားစွာဆက်ပြစ်နေတယ်ဆိုပြီးနိုင်ငံတကာဘာသာရေးလောက်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ရဲ့2018ခုနှစ်အစီရင်ခံစာထဲမှာသတ်မှတ်ဖော်ပြထားတဲ့နိုင်ငံ12နိုင်ငံထဲမှာအာဖဂန်နစ္စတန်၊အီရတ်၊အီဂျစ်နိုင်ငံတွေနဲ့အတူအင်ဒိုနီးရှားကိုပါထည့်သွင်းထားပါတယ်။ဒေသဆိုင်ရာတရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေဟာလူမှုဝန်ဝိုင်းတွေကြားနောက်ထပ်တင်းမာလာအောင်လုပ်သလိုဖြစ်မှာဆိုရင်လည်းအတွက်လူများစုတွေကကျူးလွန်သူတွေကိုတရားစွဲဖို့တွန်းဆုတ်လေရှိကြတယ်လို့ဘာသာရေးနဲ့ဒီမိုကရေစီလေ့လာရေး ပါရမဒီနာအဖွဲ့ကသူတေသည်အီယဆိုင်ရက်ရပ်ဆာဒီကပြောပါတယ်ဘုရားဘာသာဘုန်းကြီးကျောင်းတွေကိုတိုက်ခိုက်သူသဘောထားတင်းမာတဲ့မွတ်စလင်တွေကိုပြည်တံခပ်ပေါ်ပေါ်ပဲခြားတာကိုရင်ညွှန်းပြီးသူကပြောတာပါ
ဒါကတော့ဖော်ဆက်ကောင်းစစ်အကြမ်းဒီတမ္ပတ်တိုင်းဒီလိုမျိုးမျိုးတွေတကယ်ဒီ
လူများစုတွေကကျူးလွန်မှုတွေအပေါ်ချမှတ်တဲ့ပြစ်ဒဏ်တွေကတိတ်ကြီးပြင်းထန်လေးမရှိပါဘူးတရားစစ်ဆေးစီရင်နေဆိုတာကိုလုံထုံးလုံနီးတိုင်းလုံတယ်ဆိုုံအနေထားလောက်နေပဲစစ်ဆေးစီရင်တာပါ
မလီယာနာရဲ့အမှုမှာသူဝင်ဆွတ်ဖက်လို့မရဘူးအင်ဒိုနီးရှားတရားဥပဒေကိုသူ့အနေနဲ့အယူခံဝင်နိုင်ပါတယ်လို့သမရဂျိုကိုဝီဒိုဒိုကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတော့ပါခင်ဗျာအမေရိကန်နိုင်ငံမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးလွှတ်တော်ဘက်ကစတင်ဆောင်ရွက်ဖို့ပြည်သူတွေရဲ့ထက်ဝက်နှိပါးကလိုလားနေပါတယ်လို့ ABC News နဲ့ Washington Post သတင်းစာကြီးကလူမှုသဘောထားစစ်တမ်းတစ်တည်းမှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရက်တွေဘက်ကရည်ညွှန်းပြောဆိုထားတာတော့မရှိသေးပါဘူးတချိန်တည်းမှာပဲသမ္မတထရန့်နဲ့ Republican အမတ်တွေကတော့ချင်းချောက်မှုကိုအသုံးချပြီးတော့ကြားကာလရွေးကောက်ပွဲမှာလှုပ်ဆော်စည်းရုံးနေကြပါတယ်အင်ဂျီလိုဆိုင်ယာ VOA သတင်းတောက် Petsyဝါဒကူဆဝရာရဲ့သတင်းကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရန့်အနေနဲ့ထောက်ခံသူတွေကိုပြောကျင်နေတဲ့အကြောင်းအရာအတော်များများရှိနေပါတယ်။စီးပွားရေးဖွံ့ဖြိုးလာမှု၊နေဆက်ဒီဇိုင်းကိစ္စ၊စသဖြင့်အပြင်အခုအခါမှာတော့
We will impeach him. But he's doing a great job.
သူ့ကိုတရားစွဲနိုင်ရေးလုပ်မှာပါ။ဒါပေမဲ့သူကအလုပ်ကိုကောင်းကောင်းလုပ်နေတယ်။ကိစ္စမရှိပါဘူး။အလုပ်ကိုကောင်းကောင်းလုပ်နေတယ်ဆိုတာကိုသာမှတ်ထားလိုက်ပါ။
ပြီးခဲ့တဲ့လကုန်ပိုင်းကထုတ်ပြန်လိုက်တဲ့ ABC News နဲ့ Washington Post ရဲ့လူမှုသဘောထားစစ်တမ်းမှာတော့အမေရိကန်ပြည်သူ49ရာခိုင်နှုန်းကလွတ်တော်အနေနဲ့သမ္မတကိုတရားစွဲဆိုနိုင်ရေးစပီဆောင်ရွက်သင့်ပြီလို့ယုံကြည်နေကြပါတယ်။သမ္မတထရန့်ကတော့ဒီချင်းချောက်မှုကိုအသုံးချပြီးထောက်ခံသူတွေကိုလှုံ့ဆော်နေတာပါ
။ But if it does happen it's your fault because you didn't go out to vote.
ဒါလို့ဖြစ်လာခဲ့ရင်တော့ဒါကခင်ဗျားတို့ရဲ့အမှားပါ။ခင်ဗျားတို့မဲထွက်မထည့်ခဲ့လို့ဖြစ်ရတာပါ။
ဒီမိုကရက်လွတ်တော်အမတ်တွေဘက်ကဒီအသုံးနှုန်းကိုရည်ညွှန်းပြောဆိုတာတောင်မရှိသေးပါဘူး။2016ရွေးကောက်ပွဲအပေါ်ရုရှားကိုဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးမှုရဲ့လုပ်ငန်းတွေပြီးချိန်အထိဒီမိုကရက်တွေဘက်ကစောင့်ဆိုင်းလိုနေတာပါ။အောက်လွတ်တော်အနည်းစုခေါင်းဆောင်နန်စီဖလိုစီကအခုလိုပြောပါတယ
်။တရားစွဲဆိုနိုင်ရေးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျမတို့အနေနဲ့နိုင်ငံရေးအရာတော့မလုပ်နိုင်ပါဘူး။ဒီကိစ္စကိုနိုင်ငံရေးအရာလှုပ်ဖို့မဖြစ်နိုင်တယ်လို့နိုင်ငံရေးအရာမလှုပ်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးအမှန်တရားကိုဖော်ထုတ်ရမှာပဲဖြစ်ပါတယ
်ဒီလိုအခြေအနေမျိုးတွေကသမိုင်းမှာလည်းရှိခဲ့ပါတယ်အမေရိကန်သမ္မတဘီလ်ကလင်တန်ကသူ့နဲ့အင်ပီရိုအလုပ်တင်ဝန်ထမ်းဟောင်းမော်နီကာလိုဝင်စကီတို့ရဲ့အချစ်ဇလံအပေါ်စုံစမ်းစစ်ဆေးမှုအတွင်းတရားစီရင်ရေးအပေါ်နှောက်ယှက်ခဲ့တယ်ဆိုတဲ့စွဲချက်နဲ့1998ခုနှစ်အောက်တိုဘာလမှာအောက်လွှတ်တော် Republican အမတ်တွေကသမ္မတကိုတရားစွဲဆိုနိုင်ရေးဆောင်ရွက်ခဲ့ကြတာပါ။ဒီဆောင်ရွက်ချက်တွေကြောင့်နိုဝင်ဘာရွေးကောက်ပွဲအတွင်းဒီမိုကရက်မဲဆန္ဒရှင်တွေကိုစီးလုံသွားစေခဲ့ပါတယ်။ဒါကြောင့်လည်းအခုခါမှာသမ္မတထရန့်ဘက်ကဒီကိစ္စကိုအရေးတယူလုပ်နေပေမဲ့ဒီမိုကရက်အများစုကတော့လစ်လျူရှုထားကြပါတယ်။လွှတ်တော်ကြားကာလရွေးကောက်ပွဲတွေအပြီးမှာတော့အခြေအနေတွေကပြောင်းလဲသွားနိုင်ပေမဲ့လို့လည်းလွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်တစ်အနေနဲ့အောက်လွှတ်တော်ကိုကြီးစိုးနိုင်ခဲ့ရင်တောင်မှသမ္မတအပေါ်တရားစွဲဆိုနိုင်ရေးဆောင်ရွက်မှုကလွှတ်တော်တွင်နိုင်ငံရေးအရာစိန်ခေါ်မှုကြီးနဲ့ရင်ဆိုင်ရဦးမှဖြစ်ပါတယ်။အမေရိကန်တက္ကသိုလ်ကပမောက္ခဒေးဗစ်ဘာကာကအခုလိုပြောပါတယ
်။ In this case, 17 Republicans in the Senate out of 50.
ဒီကိစ္စမှာဆိုရင်ထရန့်ကိုယာလူကဖယ်ရှားနိုင်ရေးအထက်လွှတ်တော်အမတ်50တဲ့က Republican အမတ်18ဦးကထောက်ခံရမှာဖြစ်ပါတယ်။ဒီလိုလုပ်ခဲ့တဲ့ဆိုရင်လဲသူတို့ရဲ့မဲဆန္ဒရှင်တွေနဲ့စန့်ကျင်ရရောက်သွားနိုင်ပါတယ်။သူတို့အနေနဲ့ဒီလိုလုပ်ပါမလားဆိုတော့အခုအချိန်တိုင်းဆိုရင်တော့မလုပ်နိုင်ပါဘူး
။အခုအခါမှာတော့ပါတီကြီး2ရက်စလုံးကလွှတ်တော်အမတ်တွေအနေနဲ့နိုဝင်ဘာမှာကျင်းပမယ်လွှတ်တော်ရွေးကောက်ပွဲတွေကိုချင်းကပ်ဆောင်ရွက်ကြတဲ့နေရာမှာအလို့အကိုင်းနောက်လူဝင်မှုကြီးကြပ်ရေးလိုမျိုးကိစ္စတွေအပေါ်မှာအာရုံစိုက်ဆောင်ရွက်ဖို့သာရှိနေပါတယ်ရှင်
။အတင်ကြီးထိုက်တင်ပြသွားတာဖြစ်ပါတယ်။ယီမင်နိုင်ငံအတွင်းဆော်ဒီအာရေဗျဦးဆောင်တဲ့မဟာမိတ်ညွန်မောင်းအဖွဲ့ကဟူဒီတပုံတွေတင်ပိတ်ထားတဲ့ဟိုဒိုင်ဒါစိတ်ကန်းအနီးဝန်းကျင်မှာစီးရီးရအသာစီးရလာနေပါတယ်။မြို့တော်ဆာနာနဲ့ဟိုဒိုင်ဒါစိတ်ကန်းမြို့ကိုဆက်သွယ်ပေးထားတဲ့မဟာဗျူဟာမြောက် လမ်းကြောင်းကိုနိုင်ငံတကာအတိမတ်ပြုထားတဲ့ရည်မြင့်အစိုးရပေါ်တစ္ဆာခံတဲ့တပ်ဖွဲ့တွေကတိမ့်ပယ်လိုက်နိုင်ကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြပါတယ်။ဒါဟာဂျနီဗာမြို့ကကုလသမဂ္ဂဦးဆောင်ပြုလုပ်မဲ့ညဉ့်ညမ်းရေးဆွေးနွေးပွဲဟူတီသဘုံအဖွဲ့ကတက်ဖို့ပြက်ကွက်ပြီးတဲ့နောက်ပိုင်းမှာအခုလိုပြောင်းလဲမှုတွေဖြစ်လာတဲ့အကြောင်း VOA သတင်းတောက် Edward Yaranian ကယ်ရိုမြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
အခုကြားခဲ့ကြရတာကတော့ဟိုတိုင်းဒီစိတ်ကမ်းမြို့ကို sorry ဥဆောင်နေညမောင်းအဖွဲ့တွေကလေကြောင်းတက်ခတ်မှုပြုလုပ်ခဲ့ပြီးတဲ့နောက်ဘတ်ကားကိတ်အတွင်းမှာရှိတဲ့မော်တော်ယာဉ်တွေမိလောင်နေတဲ့အတန်းတွေဖြစ်ပါတယ်။အဲဒီလိုမိလောင်နေတဲ့ပုံတွေကိုလည်းဖူတီတို့ရဲ့ El Masira ရုပ်တံတင်းကပြသခဲ့ပါတယ်။ဒီတက်ခတ်မှုဘယ်ချိန်ကပြုလုပ်ခဲ့တယ်ဆိုတာကတော့အတိအကျမသိရပါဘူး။ရင်းမြင့်တနိုင်ငံလုံးအတွက်အသက်သွေးကြောတဖွဲ့ဖြစ်နေတဲ့ဒီစိတ်ကမ်းမြို့ကိုထိန်းချုပ်နိုင်ရေးအတွက်အစိုးရတပ်တွေနဲ့တဘုံအဖွဲ့တို့အကြားအချိန်နဲ့ကြိုးပမ်းနေကြတာပါအရေးပါတဲ့စံနာမှုဆိုင်ရာအကူအညီတွေကိုလည်းဒီဟိုဒေတာစိတ်ကမ်းကနေပဲလက်ခံဖြန့်ဖြူးပေးနေတာဖြစ်ပါတယ်ဒါပေမဲ့တဘုံအဖွဲ့တွေကလက်နက်တွေတင်သွင်းဖို့အတွက်ဒီစိတ်ကမ်းကိုအသုံးပြုနေတာလို့ရင်းမြင့်အစိုးရကတော့ဆွတ်ဆွဲထားပါတယ်ရင်းမြင့်နိုင်ငံအတွင်းအရသားတွေထိခိုက်တေချေမှုမရှိရအောင်ရှောင်ရှားလှုပ်ဆောင်တဲ့နေရာမှာတိုးတက်မှုတွေရှိနေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နဲ့နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုတို့နှစ်ဦးကအမေရိကန်လွှတ်တော်ကိုထောက်ခံပြောကြားအပြီးနောက်တနေ့မှာအခုလိုစီရေးအရတိုးတက်မှုတွေဖြစ်ပေါ်လာတာပါ။ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်ဖို့အတွက်တိုက်ခတ်မှုတွေကိုရပ်တန့်ထားခဲ့ကြတာဖြစ်ပါလေ။ဟူတီသဘုံအဖွဲ့ကဂျနီဗာမှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ကိုယ်စားလှယ်ဆီလုပ်ဖို့ပြက်ခွက်ခဲ့ပြီးတဲ့နောက်မှာညွန်မောင်းအဖွဲ့ဘက်ကစီရေးအရထိုးစစ်ဆင်မှုတွေတိုးမြင့်လှုပ်လာခဲ့ခြင်းဖြစ်ကြောင်းဝါရှင်တန်အခြေစိုက်ပင်လယ်ကွေ့ဒေသဆိုင်ရာသုတေသီတီယိုဒိုကာရာစစ်က VOA ကိုပြောပါတယ်
UAE and Saudi are very clear about the failure of Geneva talks and both Abu Dhabi and Riyadh are
Geneva နိုင်ငံဆွေးနွေးပွဲပြတ်သွားတဲ့ကိစ္စပေါ်မှာ UAE နဲ့ Saudi Arabia နိုင်ငံတွေဘက်ကအမြင်ရှင်းပါတယ်အဲဒါကြောင့်လဲခူတီးတွေရဲ့နေမီတွေကိုတိုးချက်သိမ့်ပိုက်နိုင်ဖို့ Saudi နဲ့ UAE တို့ကစစ်ဆင်ရေးတွေတိုးချက်လှုပ်ဆောင်နေကြတာပါယမန်နိုင်ငံအတွင်းကကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်သူတို့အနေနဲ့ငွေကြေးနဲ့တခြားအထောက်အပံ့တွေပေးနေကြအောင် Saudi Arabia နဲ့ UAE တို့ကပြောပါတယ်တိုင်းပြည်အတွင်းကွန်ပျူစီတွေတင်သွင်းလို့မရအောင်ညွန့်ပေါင်းအဖွဲ့ကပိတ်ဆို့ထားကြောင်းအီရန်ကကြောတော့နောက်ကန်ပေးထားတဲ့ဖူတီတပုံအဖွဲ့ကတော့ပြောပါတယ်ဟီလာခါရှန်ဟာလေဘနွန်နိုင်ငံဘေရုတ်မြို့မှာရှိတဲ့အမေရိကန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံတင်ကြားပို့ချနေသူပါ sorry နဲ့ UAE နိုင်ငံတို့ဟာရင်းမြစ်စစ်ပွဲကိုအ мян ဆုံးအဆုံးသတ်ပြီးပင်လယ်ကွေ့ဒေသမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်တာကိုအီရန်ကိုပြသလိုနေကြတယ်လို့သူထင်ကြောင်းပြောပါတယ်ဒါကြောင့်လဲအင်းကြီးချင်းကာတာနိုင်ငံနဲ့ဖြစ်နေတဲ့ပဋိပက္ခကိုအဆုံးသတ်ရေးအတွက် sorry အခြေဆိုင် Riyadh Daily သတင်းစာမှာရေးသားခဲ့ကြောင်း Hilal Khashan ကပြောပါတယ
် It refers for the first time since the beginning of the war in 2015 to US efforts to bring
Iran ကိုထိတိုက်ရင်ဆိုင်မှုအတွက်အမေရိကန်ကဥဆောင်ဖွဲ့စည်းထားတဲ့ GCC ခေါ်ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုယမန်စစ်ပွဲစတင်တဲ့2015ခုနှစ်နောက်ပိုင်းမှာဆော်ဒီသတင်းစာကပထမဆုံးအကြိမ်အဖြစ်ဖော်ပြထားတာကိုတွေ့ရပါတယ်
။အာရဗ်နိုင်ငံတွေအကြားနေတိုးမဟာမိတ်အဖွဲ့လိုအလားတရံတူတဲ့မဟာမိတ်အဖွဲ့တစ်ခုဖွဲ့စည်းနိုင်ရေးအမေရိကန်ရဲ့ကြိုးပမ်းမှုဟာ Saudi Arabia, UAE, Bahrain နဲ့အီဂျစ်နိုင်ငံတို့ကကာတာအပေါ်ပိတ်ဆို့အရေးယူထားတာကိုပြန်ရုပ်သိမ်းပေးမှဖြစ်နိုင်မယ်လို့လည်းခါချန်းကပြောပါတယ်။ကတားနိုင်ငံဟာအရှေ့လယ်ပိုင်းဒေသကနိုင်ငံတချို့မှာအကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အဲ့ဒီလေးနိုင်ငံကကတားပေါ်2018ခုနှစ်မှာပိတ်ဆို့ရေးယူမှုတွေချမှတ်ခဲ့ကြတာပါကတားဘက်ကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ခင်ဗျာ
ကိုဇော်ဝင်းနိုင်ပြောပြသွားတာဖြစ်ပါတယ်အခုမနေ့ခင်းအတွက်သတင်းစောင်းပါးတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပဲဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာကဏ္ဍနဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာစာတွေကိုနားဆင်ကြပါမယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာ VOA American တိုင်းရဲ့စနေနေ့မနေ့ပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24 50 51တို့အပြင်လိုင်းလမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာဒါအပြင
်ကမ္ဘာကိုဆက်မြင်ပြီးတော့ဒီချော်ရည်လုံးတာမှာသူတို့ကကမ္ဘာလုံးမှာအကျော်ကြားဆုံးတော်ဆုံးတွေဖြစ်နေတဲ့ဒီတဘာဝနဲ့လည်ရောညီတွေဖြစ်အောင်နေဖို့ဆိုတ
ော့တိပ္ပံနဲ့နိပညာကဏ္ဍမှာအပြည့်စုံကိုနားဆင်ကြပါမယ်ဒီနောက်မှာတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာကိုကောက်နှုတ်တင်ပြပေးပါမယ်အခုမြန်မာနိုင်ငံသားတွေဟာကိုယ့်ကိုယ်ကိုယုံကြည်မှုပိုရှိလာနေပြီလို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တဲ့အကြောင်း The Straits Times သတင်းစာမှာဆောင်မရှင်တန်ဖိုးကြီးရေးသားထားတာကိုဖတ်ရှုပါပါတယ်2012ခုနှစ်ဘန်ကောက်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးနှိမ့်နွမ်းဖလှယ်ပွဲတုန်းကဒေါအောင်ဆန်းစုကြည်ဝင်ရောက်လာချိန်မှာခမ်းမတွင်မှာရှိတဲ့လူတွေအားလုံးမတ်တပ်ရက်ပြီးတော့ဩဘာပေးကြိုဆိုခဲ့ကြပါတယ်အဲ့ဒီချိန်ကဆယ်စုနှစ်နှစ်ခုကျော်ကာလအတွင်းသူမရဲ့ပထမဦးဆုံးနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်အခုဒီချိန်ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှိမ့်နွမ်းဖလှယ်ပွဲမှာတော့မြန်မာခေါင်းဆောင်ဝင်ရောက်လာချိန်မှာခမ်းမဆောင်တဝဲလောက်ပဲတက်ရောက်ကြတဲ့အပရိသတ်ကမတ်တရက်ပြီးတော့ယဉ်ကျေးစွာကြိုဆိုခဲ့ကြပါတယ်။ဒီ6နှစ်တာကာလအတွင်းသူမခေါင်းဆောင်တဲ့ NLD ပါတီဟာရွေးကောက်ပွဲမှာအနိုင်ရရှိပြီးအရင်စစ်ဗိုလ်ချုပ်ဟောင်းနေတဲ့အာနာဝေမျှကျင့်သုံးရတဲ့စနစ်တွင်းမှာရုန်းကန်နေခဲ့ရပါတယ်။ဒေါ်ဆန်းစုကြည်ကကမ္ဘာသတင်းနေပေါ်မှာမွတ်စလင်ရိုဟင်ဂျာလူနည်းစုတွေပေါ်မလျော်မကန်ပြုမှုဆက်ဆံတဲ့နိုင်ငံတစ်ခုရဲ့မျက်နှာစာဖြစ်လာခဲ့ရတယ်လို့យေတာထားပါတယ်။လက်ရှိအခြေအနေကမျောလင့်ထားတဲ့ဗာများကွာခြားမှုရှိတယ်လေလို့ကမ္ဘာစီးပွားရေးဖိုရမ်ရဲ့အကြီးအကဲနော်ဝေးနိုင်ငံသားရေးဝန်ကြီးဟောင်းဘော့ဘရန်ဒီကမေးတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်က "No" လို့ဖြေခဲ့ပါတယ်။နိုင်ငံရေးဆိုတာကနိုင်ငံရေးပါပဲ။အတိုက်ခံတဲ့လက်ရှိတာဝန်ယူနေရသူတွေကြားကွဲလွဲမှုတွေရှိတယ်လို့လူတွေကထင်နေကြပါတယ်။တာဝန်ယူတာဝန်ခံရတာကွဲပြားသွားတယ်ဆိုပေမဲ့ပြည်သူလူထုအတွက်အလုပ်လုပ်ပေးရတာအတူတူပါပဲလို့ဒေါ်စုကပြောကြားခဲ့ပါတယ်။ပြည်သူလူထုပေါ်မှာသူမအနေနဲ့အားရကျေနပ်မှုရှိတယ်အထူးသဖြင့်လူငယ်တွေပေါ်မှာပိုးပြီးတော့အားရတယ်လို့ပြောပါတယ်တူရောင်းနဲ့သူမရဲ့အဆိုးရအုပ်ချုပ်ရေးကာလအတွင်းကိုကိုကိုယုံကြည်မှုတွေပိုတိုးလာတယ်လို့သူကပြောပါတယ်မိ мян ဆွေးနွေးကမ်းမှာဒေါအောင်ဆန်းစုကြည်ဟာနောက်နှစ်နှစ်ကြာမှပြုလုပ်မယ့်အထူးရွေးကောက်ပွဲမှာသူမရဲ့ပါတီအနိုင်ရရှိဖို့အခွင့်အလမ်းတွေကိုဇောင်းပေးပြီးတော့ပြောကြားသွားခဲ့ပါတယ်ပြည်သူတွေအနေနဲ့ကျမတို့ကိုစိတ်ချလက်ချတိုင်းပြည်ရဲ့တာဝန်ဆက်လက်ထမ်းဆောင်ဝင်ပေးနေအောင်အခုရောနောက်မှာရောလုံလောက်တဲ့တိုးတက်မှုတွေရရှိအောင်ကြိုးစားလှုပ်ဆောင်နေပါတယ်လို့ပြောပါတယ်။ရွေးကောက်ပွဲအောင်နိုင်ဖို့အတွက်တိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့တာယာဝါပြောမှုကိုတိဆောက်ရမှာဘလို့အခမ်းအခဏကနေပတ်ဝန်းလှုပ်ဆောင်နိုင်မလဲဆိုတာတွေကိုလူတွေလေးလာသိရှိခွင့်ရအောင်လှုပ်ဆောင်ပေးရမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားတယ်လို့យေတာထားပါတယ်ခင်ဗျာ UAE ကစနေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American Indian အတုံးတော့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
။တော်ရရှိများရှင်။အလွေလန်းလိုက်ကြတယ်ဆိုတာလူတဘာဝပါပဲ။ဒါကြောင့်လဲ American Indian အတုံးအနှုံးတွေမှာလူပဲကူမှုကိုပြတ်တာတဲ့ idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ candy candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးသောတာရှင်များသိမှာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ Josh Ho ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Getting grandmother to loan me the money was like taking candy from a baby.
အဖွားစီက အဆန်ချီရတာကျွန်တော်အတွက်တော့ခလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby.
ခလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
Taking candy from a baby.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါလေ
။ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပဲဖြစ်ပါတယ်။ဘူလိုအပတ်စဉ်ကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြအောင်ပါ။ဩဂုတ်လ18ရက်နေ့ကကွယ်လွန်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကူဖီအာနန်ရဲ့ဇာပနာအခမ်းအနားကိုကြာတာပတိနေ့ကသူ့ရဲ့မွေးရမြေဂါနာနိုင်ငံမှာကျင်းပခဲ့ပါတယ်။သူတက်ရှိတင်ရှားရှိခြင်းကရာထူးကနေအနားယူခဲ့ပေမဲ့နိုင်ငံတကာညီညွတ်ရေးအတွက်ဆောင်ရွက်ခဲ့တဲ့နေရာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထောင်စုပြည်ရှိရေးမှလည်းပါဝင်ကူညီခဲ့သူဖြစ်ပါတယ်။သူဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်နိုင်ငံတကာက3ဦးနဲ့မြန်မာနိုင်ငံက6ဦးပါဝင်ခဲ့ရမှာရခိုင်တိုင်းရင်းသူစော့ခင်တင်လည်းပါဝင်ခဲ့ပါတယ်။သူ့ရဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးရဲ့အတွေ့အကြုံနဲ့ပတ်သက်လို့ဆက်တွေ့မေးမြန်းထားတာကိုအခုဒီဘက်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်တင်ပြထားတာကိုနားဆင်ပါခင်ဗျာ
You can bend but never break me cause it only serves to make me more determined to achieve my final goal and
to him indifference was the worst poison Even after finishing his term as Secretary General, he never stopped battling on the front lines of diplomacy. He helped to ease post-election tensions in Kenya, gave his all to find a political solution to the brutal war in Syria, and set out a path for ensuring justice and rights for the Rohingya people of Myanmar.
မတရားတာတွေကိုမြင်နေတဲ့ဥပ္ပခါပြုတာဟာလူတွေအတွက်အဆိုးဆုံးစိတ်ဖြစ်တယ်လို့မစ္စတာကိုဖီအနန်ကခံယူခဲ့တဲ့သူဖြစ်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ယာဒူကနေအနားယူခဲ့ပေမဲ့လည်းသူကတန်တမန်ရှိမင်းစားမှာတိုက်ပွဲတွေကိုဆက်တိုက်ဝင်ခဲ့တဲ့သူပါ။တန်ဇေးနီးယား၊ကင်ညာနိုင်ငံတွေမှာရွေးကောက်ပွဲအကြိုကာလတွေကိုကြက်မှတ်ပေးဖို့ရက်ဆက်လာတဲ့ဆီးရီးယားစစ်အတွက်နိုင်ငံရေးအဖြေရှာဖို့အာသွန်ခွန်ဆိုင်ပြီးလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းရိုဟင်ဂျာတွေအတွက်အခွင့်အရေးနဲ့တရားမျှတမှုတွေရရှိစေဖို့သူကအကောင်းဆုံးကြိုးပမ်းပေးခဲ့ပါတယ်
။အဲ့ဒါကတော့ဩဂုတ်လ18ရက်နေ့ကအသက်87နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနေဖြစ်နိုဘယ်ညဏ်ရည်ဆုရှင်နေဖြစ်တဲ့မစ္စတာကိုဖီအနန်အတွက်သူ့ရဲ့မွေးရမြေဂါနာနိုင်ငံအခရာနိုင်ငံတကာညီလာခံခန့်မှန်းမှာစက်တင်ဘာ13ရက်နေ့ကကျင်းပခဲ့တဲ့ဇာပနာအခမ်းအနားမှာလက်ရှိကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအမှတ်တရဂါရဝပြုပြောကြားခဲ့တာပါမစ္စတာဂူဒရက်စ်ပြောကြားခဲ့တယ်လို့မစ္စတာကိုဖီအာနန်ဟာရခိုင်ပြည်နယ်မှာရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့ဖြေရှင်းဖို့ကြိုးပမ်းခဲ့ရမှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်သူရဲ့အကြံပေးအဖွဲ့တွေမှာမစ္စတာကိုဖီအာနန်ပြင်နိုင်ငံတကာအကြံပေး2ဦးနဲ့မြန်မာနိုင်ငံကအကြံပေး6ဦးလို့ပါဝင်ပါတယ်ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေနဲ့တူကတော့ရခိုင်အမျိုးသမီးဒေါ်စော့ခင်တင်မေဖြစ်ပါလေသူကရခိုင်စာပေနဲ့ရခိုင်ရင်ကျေးမှုအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ပြင်ရခိုင်ကယ်ဆယ်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်ပါလေဒါအပြင်ရခိုင်အမျိုးသမီးဖွဲ့မှာဒုဥက္ကဋ္ဌဖြစ်ပြီးရခိုင်ဒေသမများဖွံ့ဖြိုးရေးကော်မတီမှာလည်းဒုတိယဥက္ကဋ္ဌဖြစ်ထမ်းဆောင်နေသူဖြစ်ပါလေသူကအကြံပေးကော်မရှင်အဖွဲ့ဝင်တဦးရဲ့အတွေ့အကြုံကိုမေးကြည့်ခဲ့ပါလေ
သူနဲ့လှုပ်ဆောင်တဲ့အခါမှာရခိုင်ပြည်နယ်တဲ့တကယ်အကျိုးရှိမယ်အကြောင်းကြားလေးလုတ်ခဲ့တာတော့အများကြီးပါပဲဒါပေမဲ့တစ်ခုရှိတာပေါ့နော်သူ့အနေနဲ့ပေါ့နော်ဒီကဘာလုံးကိုလွှမ်းရှုံနိုင်လောက်အောင်ပြည့်တဲ့အတွေ့အော်မျိုးအဲ့ဒီအလုတ်ကညိုးနဲ့ကျမတို့တွေတွေးတော့ရတဲ့အခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေနဲ့အနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံစမ်းနိုင်စရာလေတော်တော်လေးနေမယ်လို့ဖြစ်ပါတယ်တကယ်ဘုရားကပဲတွေးပြီးတော့လုပ်တဲ့ခါကြတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာတဲ့အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာသူလောက်ကင်ပုံလေးဟာတော်တော်လေးကိုအဆုံးအစရှိတယ်တော်တော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးညာကြီးကျမတို့တွေ့ရတယ်ဒီထက်ကတစ်ခုလေးပေါ့နော်ကျမကပြောမယ်ဆိုရင်မောင်တော်ကိုဆင်းပြီးတော့ဒီပြဿနာဖြစ်တဲ့ရော်ရဲမိရှုထားတဲ့ဘာညာဆိုတဲ့ခါ ကျမတို့ကဒီတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေးတာပေါ့နော်အဲ့ဒီတွေးတဲ့အခါမှာအဲ့ဒီနေရာမှာယောဂန်လူတွေနဲ့ရောဒီအာနာပိုင်အဖွဲ့အစည်းတွေရောနော်ရောဒီလိုတွေးတဲ့အခါကျတော့ဒါကဘာကြီးကအပြင်ဆက်ကပြောနေတာကတမျိုးပေါ့နော်တကယ်မြင်ရင်အဲ့မှာဖြစ်နေကြတာဟာတမျိုးပေါ့အမှန်တော့ကော်ချတာပေါ့တော့ဒီလိုအဖြစ်ပြက်တဲ့မှာတွေးနေတဲ့အခါကျမှဒီဒေသမှာရှိတဲ့တော့ဒေသခံတွေရောဒီခိုင်တွေရောဒီတုံ့ပြန်မှုအပေါ်မှာသူစိတ်စောပြီးတော့ဒီတစ်ခုခုကိုတုံ့ပြန်မှုမှားတော့လို့ရှိရင်ကိုယ်အနေနဲ့ကျိုးရုပ်သွားမယ်အကြောင်းအရာလေးတွေကဘလို့ဖြစ်သွားမယ်ဆိုတာကိုသူကဒီဒေသခံတွေကိုသူပြောပြတဲ့အခါမှာဒါကျမတော်တော်လေးစိတ်ဝင်စားတယ်ဒါပေမဲ့အဲ့ဒီသူပြောတာကိုကျမတို့ဒေသခံတွေရောလူလုံးရဲ့ဖွေးတွေရောဒီပုံမှန်နားမလည်ဘူးဒီအကြမ်းဖက်မှုကိုအကြမ်းဖက်မှုလိုပဲကွာပြန်ပြန်လဲလို့ရှိရင်ကဘာကြီးမှာဘလိုနေရာတွေမှာဘလိုဖြစ်တော်ပြီးတော့ဟုတ်ခက်ကိုဒီပြည်ပြည်မှုကဘလိုတက်ရောက်တော်လဲဆိုရင်ဟာတွေကိုပြန်စဉ်းစားတတ်အောင်သူပြောရတယ်ရှိပါတယ
်
ဟုတ်ကဲ့ဒါရကျွန်မတက်တော်တော်လေးကိုသင်္ကန်းစာယူစရာသိစရာတွေဖြစ်ခဲ့တဲ့တကြောင်ကိုဒီလိုအတွေ့အခေါ်မျိုးတွေကိုပြောနိုင်လေပေါ့နော်ကိုယ့်ရခိုင်ပြည်သူပြည်သားပေါ်မှာတကယ်လို့စေတနာရှိလို့သူပြောခဲ့တဲ့စကားဒါပေမဲ့ဒီဟာဟာကိုယ့်ရခိုင်တွေကဒါကိုဒီတောင်ခံရနားတွေကိုအရန်ခက်ခဲတယ
်ဒီလုပ်ငန်းသဘောရအပြင်ပေါ့နော်ဒီပုဂ္ဂိုလ်ကြီးကသူ့ကိုဘယ်လိုသုံးသပ်မိပါလဲရှင
်သူကတော့ဖွင့်ဖွင့်နင်းနင်းပါပဲဟိုကောင်းဆောင်ကြောင်းလေးပြီးသားတယ်ဖွင့်ဖွင့်နင်းနင်းရှိတယ်အကုန်လုံးကိုဟိုရင်းရင်းနှီးနှီးဆက်ဆက်နေလောက်ပေါက်ကန်ခွဲတယောက်နေနဲ့အမေတန်းသူကကျမကသူ့ကိုလေးစားတယ်လို့သူကလေကျမတို့တွေအကုန်လုံးကိုသူကလေးလေးစားမှုပြပါတယ်အဲ့ကံမျိုးတွေပေါ့နော်ဒါခေါင်းဆောင်ပုံရဲ့အရင်ချင်းကိုကျမတို့တွေ့ခဲ့ပါတယ်။သူနဲ့အလုပ်လုပ်တဲ့အခါမှာသူ့မိကိုကြောက်နေရပြီးတော့ကျမတို့ပြောချင်တာပြောလို့မရဘူး။ဘာမှကျမတို့တင်နေနေဆိုအဲ့ဒီခါမျိုးခံစားချက်ကျမတို့ကမရှိဘူး။မရှိသေးတာအောင်သူကအဲ့လိုမျိုးကြောက်တော့လေသူမျိုးပါ
။ခုလိုပါနော်မစ္စကူဖီအနာဦးဆောင်နေရခိုင်အကြံပေးကော်မရှင်ဖွဲ့ကနေပရမအစီခံစားကိုပြီးခဲ့တဲ့နှစ်ဩဂုတ်လကပဲထုတ်ပြန်ခဲ့ပြီးဖြစ်တယ်။မစ္စကူဖီအနာနဲ့အခုဘဝတဘာကိုပြောင်းသွားခဲ့ပြီမေးသူလုပ်ပေးနိုင်တာကိုတော့သူအတတ်နိုင်ဆုံးလုပ်ပေးခဲ့တယ်။တစ်ဖက်မှာဟိုချမမေးချင်တာကတော့ရခိုင်ပြည်ထနာအဖြေရှာရမှာအကြံပေးအဖွဲ့မှာပါဝင်တဲ့ရခိုင်အမျိုးသမီးတူဦးနေနဲ့ကိုလုပ်ပေးနိုင်ရတဲ့မလုပ်ပေးနိုင်ခဲ့တဲ့အခြေအနေရှိခဲ့ပါသလား။အားမရဆုံးဖြစ်တဲ့ခံစားချက်မျိုးနဲ့ရောကို့မှာပေါ့နော်ကြိုင်းခဲ့ပါသလားဆိုတာဟိုသိချင်ပါတယ်။
အစကတော့ကျွန်တော်တို့ဒီအဲ့ဘာမှချက်ပြအစီအစဉ်ခံစားဆိုတာကျမတို့ထုတ်စစ်ဖို့တော့အစီအစဉ်မရှိပါဘူးဒါပေမဲ့အချိန်ကတော်တော်လေးကိုပြင်မှကြတယ်နှစ်ဖက်ဆင်းနေရတာလေးမှာတစ်ဖက်နဲ့တစ်ဖက်ပြီးကျင်စရာလေးတွေပြောစာရရတယ်အများကြီးကျန်နေသေးတယ်အထူးသဖြင့်ခံဆက်ကပြောစရာလေးတွေတော်တော်များများကျန်နေတယ်ဒီပြောစရာလေးကိုကျမတို့မရဘူးညာဘက်ကြကြမို့ကျမတို့ကဒီချက်ပြအစီအစဉ်ခံရတာမျိုးတွေကိုဆက်လိုက်လို့ရှိရင်ဒါရခိုင်နယ်လေးပိုစင်းလာလို့ရတော့မယ
်
ဒါတွေပေါ်မှာချက်ပြီးတော့ကျမတို့ချက်လေးတွေပုံပြေတော့အောင်ကျမတို့ခက်ခါရနိုင်နေဖြစ်နေပေါ့နော
်
ဒါကြောင့်မို့လို့ဒီဟာတွေကိုလေကျမတို့တစ်ခါလုတ်ခေးပြီးတော့နောက်ဒီ final report ကိုကျမတို့ရေးခဲ့တာပါဆိုတော့ဒါ report တစ်ခုကိုရေးမယ်ဆိုလို့ရှိရင်ကျမတို့ခက်ခါဒေတာခံတန်ရင်းသားတွေရေးတင်ပြချက်အပေါ်မှာပဲကျမတို့ကဒါကိုဆွေးနွေးပြီးတော့ဆုံးဖြတ်လို့ရတာဒေတာခံတွေကမပြောခဲ့ဘူးဆိုလို့ရှိရင်ကျမတို့ကလုတ်လို့မရဘူးဒါရခိုင်ပြောနေတယ်ကျမရခိုင်ကြောင်းကိုပို့ပြီးတော့ပြောနိုင်တယ်ပို့ပြီးတော့လုံနိုင်တယ
်ဒ
ါပေမဲ့ကျမပြောတာဟာဒီနေရာမှာမရဘူ
း
ဒီသားခံရခိုင်ကပြောတဲ့ဟာမှဒါဟာဒီ permission နည်းနဲ့အကျုံးဝင်တာပေါ့နော
်
ဒါပေမဲ့ဒီသားခံတွေကတစ်ခုခုပြောခဲ့နေဆိုလို့ရှိရင်ဒီအပေါ်မှာကျမကတော့အထောက်ထားနေတယ်ဒါဟုတ်တယ်ဒါဖြစ်နိုင်တယ်ဒါမဟုတ်ဘူးကျမက eyewitness နဲ့သူတို့ရှိတယ်ဒါကကျမပြောလို့ရတယ်ဟုတ်ကဲ့ဒါမှဘာမှရခိုင်ဘက်ကမပြောဘူးဆိုရင်ဒီပုံမှာကျွန်မပြောလို့မရဘူ
း
ဒီဟာတွေအခက်အခဲတွေကျွန်မတို့အများကြီးကြုံရတယ်ဟုတ်ကဲ
့
ဆိုတော့ရခိုင်ဘက်ကမှန်နေတဲ့ဟာတွေအများကြီးရှိတယ်ဒါတွေကိုပြောစီခြင်းနဲ့ဒါတွေကိုဖြစ်လာစီခြင်းဒါတွေကိုရစီခြင်းအောင်ကျွန်မတို့အများကြီးစူးစမ်းကြည့်ပါတယ်ဒါပေမဲ့ကျွန်မတို့မှတော့ဟိုမရခဲ့ဘူးပေါ့နော်အများကြီးဆိုတော့အခါကျတော့ကျွန်မတို့ရေ report ချင်းမှာကျွန်မတို့ထည့်စရာတွေမှန်မှန်ကန်ကန်တွေရှိရတာနဲ့မထည့်ခဲ့နိုင်တာကျွန်မတို့အနေနဲ့သားတွေကိုမရခဲ့လို့ဆိုတာကိုကျမကတော့ဟိုကိုတကယ်ပါဝင်ခဲ့တဲ့လူကြောင့်နဲ့
သား
တွေကိုပြန်လက်ခံပေးလိုက်တာပေါ့နော
်
ဆိုတော့အဲ့တော့မထည့်ခဲ့မပြောခဲ့တဲ့အကြောင်းကဘာကြီးကကျမတို့ပြောချင်တာလို့မသိတော့ဘူ
း
ဒီဟာကျမတို့တည်းအများကြီးဆုံးချုံဖြစ်သွားတယ်ပေါ့နော်
အခ ခု Mr. Kofi Annan ကဘဝတဘာကိုပြောင်းခဲ့ပြီးသူ့အနေနဲ့လည်းအချမ်းပေးကော်မရှင်စင်ခန်းစာကိုပြီးခဲ့တဲ့နှစ်ဩဂုတ်လကမြန်မာစုရကိုတင်သွင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုနှုတ်ဆက်ပြီးတော့မပြောင်းခင်မှာပေါ့နော်ဒေါ်စောခင်တင်အပါဝင်တခြားမြန်မာအချမ်းပေးအဖွဲ့ဝင်တွေကိုအမှတ်တရပေါ့နော်ဗာများမှားကြသွားပါသေးသလားဆိုတာကိုလေနောက်ဆုံးအနေနဲ့မေးချင်ပါတယ်
ဟုတ်ကဲ့ဟိုကျမတို့ကတော့ဒီအလုပ်တွေကိုလုပ်ပြီးပေါ့ပေါ့နော်ဒါမဲ့ဟိုကျမတို့အနေနဲ့ပေါ့တက်နိုင်လို့ရှိရင်ရှစ်ဆက်ပြီးတော့လိုအပ်လို့ရှိရင်ပေါ့နော်ဒီကိုယ်ရည်တန်ကြီးကိုလူမျိုးတဲ့ကိုလိုအပ်တဲ့ခါဒါလို့ရှိရင်ဘာတွေဆက်လို့ပေးရမလဲဒါတွေတော့ကျမတို့ကလုပ်တော့ပေးရမယ်ဆိုပြီးတော့ပြောတော့ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါ်လာလတန်စီစဉ်တက်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တိတ်ပန်တဲ့နီးပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်ခင်မျိုးသက်စီစဉ်တက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ရေကြီးမှုအန္တရာယ်ကာကွယ်နိုင်ရေးအတွက်သဘာဝဝန်ကျင်ထိန်းသိမ်းဖို့ထိန်းသိမ်းရေးအင်ဂျင်နီယာဦးသိန်းမော်တင်ပြခဲ့တဲ့အတူတွဲပြီးလှုပ်ဆောင်တဲ့အား၃ခုတည်းကဒုတိယအားဖြစ်တဲ့ Room for the River ကိုခေါ်တဲ့မြေကျောင်းတွေအတွက်နေရာပေးဖို့ဘယ်လိုလုပ်တယ်လဲဆိုတော့ကိုဒီတစ်ပတ်မှာပြောပြပေးပါမှာမြေကျောင်းတွေအတွက်နေရာပေးပြီးအတူရှန်တွဲနေထိုင်ဖို့စဉ်းစားတဲ့စီမံကိန်းတစ်ခုရှိပါတယ်အဲ့ဒါက Netherlands နိုင်ငံမှာရှိတဲ့လက်ရှိဆောင်ရွက်နေဆဲဖြစ်တဲ့ Room for the River စီမံကိန်းကြီးပါဒီစီမံကိန်းအကြောင်းမပြောခင်ပထမဆုံးနယ်သာလန်နိုင်ငံရဲ့အနေအထားကိုကြည့်ရအောင်ပ
ါနယ်သာလန်နိုင်ငံဆိုတော့သူတို့နိုင်ငံကအင်းလေရေးတဲ့နေလေပေါ့နော်လူကြီးရလည်းများတော့သူတို့ကဘာလုပ်လဲဆိုတော့လူတွေနေဖို့အတွက်ဖြည်းရှိနေတဲ့မြို့ဝကျွန်းပေါ်မှာကုန်းတွေတည်ပြီးမှလူတွေနေကြပေါ့နော်နောက်ပြီးတော့ကုန်းတစ်ခုနဲ့ကုန်းလည်းသူတို့ကကြွားဖို့လာဖို့အတွက်တမန်လေးတွေဆက်လိုက်တာပေါ့အဲ့လိုဆက်ရင်းဆက်ရင်းနဲ့သူတမန်ရဲ့တစ်ဖက်ကပင်လေရေးသမားရဲ့အတွင်းဘက်ကရေကိုသူကဖောက်ထုတ်လိုက်တယ်ဖောက်ထုတ်လိုက်တော့ရေရှိတဲ့အချိန်မှာဒါဆိုက်ကျူးမြေကိုရလာပါတော့နော်အဲ့လိုနဲ့သူတို့နေလာခဲ့ကြတာ1953ခုနှစ်မှာမုံတိုင်းကြောင့်ပေါ့နော်ရေကြီးကြီးကျန်နေနေဖြစ်တယ်ဖြစ်တဲ့အချိန်မှာဘုရားဖောက်ထားတဲ့သမားတွေကလည်းပြစ်ပြီးပုံနဲ့ဆရာပိတ်ဆံလေးအများကြီးပြေတယ်နောက်ပြီးလူတွေလည်းတုတ်ဆောက်ရတယ်ပေါ့နော်အဲ့ဒီအချိန်မှာဒီဓာတ်ရှည်ကမိခင်ရတဲ့ပတ်တဲ့ရှင်းလမ်းရောက်နေတော့ဒါမျိုးနောက်ထပ်အဖြစ်ဖြစ်ရဘူးဆိုပြီးတော့သူတို့နှစ်သပေါင်းမှာတစ်ချိန်ဖြစ်နိုင်တဲ့ဒီမုံတိုင်းတောင်ခါရောဆိုပြီးတော့ပင်လေထဲမှာတကယ်ကိုကွန်ကရစ်တွေနဲ့ခိုင်ခိုင်မာမာကားတွေပါပွားလို့ရတယ်ဒါကြီးကိုတုတ်လိုက်တယ်သူကလက်တက်လုံးလောက်သူရည်ရှိချင်မှုတွေထပ်ပြီးမဖြစ်တော့ဘူးလို့တွတ်ခဲ့တာပေါ့
ဒါပေမဲ့နောက်တစ်ချီရေကြီးရေရှမ်းမှုကိုနှစ်ပေါင်း40ကျော်မှာတကြိမ်ထပ်ပြီးဂျုံရပါတယ
်ဟောကိုက93နဲ့1995မှာရေကြီးရေရှမ်းမှုတွေတကဖြစ်လာတယ်ပေါ့ဒါကတော့ပင်လေထဲကဖြစ်လာတာမဟုတ်ဘူးဒီကုန်းဘဝမြစ်တွေရေရှမ်းပြီးတော့ရေဝင်လာတာပေါ့နော်မြစ်တွေမှာလည်းတို့ကကုနာပြောတဲ့တမန်ကြီးတာတွေတုတ်ထားတာရှိတယ်ဒါပေမဲ့ဒီတာတွေကိုကြော်ပြီးရေဝင်လာတဲ့အချိန်မှာ1995ခုနှစ်မှာလူပေါင်း3000ခွဲလောက်ဆိုရင်နွားနဲ့ထွေးဆန်တပန်းကျော်ကိုဝေးလို့ရအောင်သူတို့ရွှေ့ပြရဒီကြားထဲမှာလည်းနွားနဲ့ထွေးဆန်တွေ3000ကျော်ကတည်သွားတယ်ပေါ့ဆိုတော့သူတို့ပြတ်ထားတာမြစ်ပေါင်း1000ပါမှတစ်ခါဖြစ်ရမယ်ဘုံကြုံပြီးလို့ထင်တာပေါ့နော်တကယ်တမ်းကျတော့သူတို့ထင်လို့ဖြစ်မလာဘူးရေတကယ်ဝင်လာတော့သူတို့ထင်တာပြောပြီးတော့သူတို့ကဒိဋ္ဌိကတွေခံကြရတယ်ပေါ့အ
ဲ့ဒီအချိန်မှာသူတို့ရဲ့လုပ်ရက်ကိုသူတို့ပြန်ပြီးသုံးသပ်ကြတာပါအစိုးရနဲ့ပြည်သူအပြင်နိုင်ငံရေးသမားတွေနဲ့ပညာရှင်တွေပါမကြံအကုန်ပါဝင်ပြီးဆွေးနွေးခဲ့ကြတာပါသူတို့ရဲ့တွေ့ရှိချက်ကဘာပါလဲ
ဒက်ရှလီလူဟာတဘာကိုဆက်ပြင်ပြီးတော့ဒီချော်ရေးလုံတာမှာသူတို့ကတဘာလုံးမှာအကျော်ကြားဆုံးတော်ဆုံးလူဖြစ်နေတယ်ဒီတဘာဝနဲ့လိုင်ရောညီတွေဖြစ်အောင်နေဖို့အတွက်သူမစင်းစားခင်နောက်တစ်ချက်ကတဘာပါဝင်ကြီးတရှိလာမှုနဲ့ရာသီဥတုကြောင်းလိုက်မှုကြောင့်မိုးရွာကြောင်းတွေများလာတယ်နောက်ပိုင်းပိုဆိုးလာရင်သူတို့အတွက်ခံနိုင်မှုရှိပါတော့တာရီကိုသူတို့ဖြတ်မြောက်မယ်ဆိုရင်လည်းတာရီကမြင့်လာပြီးစက္ကန့်တွေနဲ့လာတယ်တကယ်လို့သာရေချိုးလို့ရှိရင်ဒီရဲ့ပုံပြီးဆိုးတဲ့ဒိဋ္ဌိကတွေချုံရမယ်ဆိုပြီးတော့သူတို့ဘာလုပ်မလဲစဉ်းစားတဲ့အချိန်မှာဒီလစ်တွေနဲ့ရှင်းပြပြီးအတူတူကိုအဘွားဝတရားနဲ့ဆံရုံးကြီးတွေဒီဖို့ပဲရှိတော့တယ်ဆိုပြီးတော့ဒီမြစ်တွေအတွက်နေရာပုံပြီးဆုံးဖြတ်လိုက်တယ်ပေါ့အဲ့တော့မြစ်တွေကို2 for ရဲ့ဒီကျောင်းတွေကိုချဲ့တယ်ပုံပြီးတော့တမန်တွေကိုခုံးဘက်ကိုစုပ်ပေးတယ်မိုးရေလာလို့ရှိရင်မိုးရေခိမ့်စရာမိုးရေလှောင်စရာနေရာကြီးတွေပန်ပြီးပေးတယ်ပေါ့အဲ့တော့သူကရေအတွက်နေရာတွေကိုစုပ်လိုက်တယ်ဒီစပိုင်းကိုသူတို့ခေါ်ရတဲ့နာမည်ကတော့ Room for the River မြစ်အတွက်နေရာပေးပါပေါ့နော်
မြန်မာနိုင်ငံအတွက်လည်းဒီလိုမြစ်ကိုနေရာပေးဖို့အတွက်တိတ်ကိုလိုအပ်နေတာပါ
ကျွန်တော်တို့မြန်မာပြည်မှာလည်းချောင်းတွေမြစ်တွေကခဲနှုံးတွေပို့တာအများကြီးဆိုးနေအဲ့တော့ဘိုးပါရေရှာနဲ့လေမာကြီးမရှိဘူးမြေကြောင်းထဲမှာကြွားပုံလာဖို့တော့ဆင်မပြေတော့ဘူးနော်အဲ့တော့ကျွန်တော်ကမြေကြောင်းကိုပေါ်ပါရမယ်မြေကြောင်းကိုပေါ်မယ်ဆိုရင်အဓိကလိုရမယ်ဒီလန့်တဲနှုံးတွေတူးရအောင်တောင်ပြည့်ရလို့ပေါ်တဲ့ဒရဂျာရင်းနဲ့တူးအောင်ပေါ့အခုကမ္ဘာပါနဲ့တွဲပြီးလုပ်နေတဲ့ AIA မြေကြောင်းဗက်ဆောဖွံ့ဖြိုးမှုစီမံရေးမှာတော့ဒီ AIA မြေကြီးတခုတော့မလုပ်နိုင်ဘူးမန္တလေးနဲ့ညောင်ကြားမှာပဲအကန့်အသတ်နဲ့လုပ်ကြတာအဲ့တော့ရစ်ဆောင်ကနေပြီးတော့ပြင်လဲဖြီး AIA မြေရဲ့ဖြတ်ပိုင်းပုံဆွဲမယ်ဆိုပြီးအတက်အကျရင်းနဲ့တော့ကိုသူ့ကိုဝမ်းမြင်နေရဒီမြေကြောင်းကရေစည်းကိုဆက်ဆုံးဝေးပြောင်းကျွန်တော်ကကြည့်ပေးရမယ်ရေဆိုချီးစီရနေရအလုံးလောက်ပြောင်းလို့လုပ်ရမယ်အဲ့တော့မြေကြောင်းကိုမပေါ်လို့ကိုမရဘူးဒီအရီရောခြေလျောစတောင်းရောတန်လျောအကုန်လုံးကဆိုးနေတာပေါ့နော်အမြကြောင်းခင်းနေဆိုတာဘာလက်တလန်လို့ကြည့်လိုက်အမြကြောင်းနဲ့ပတ်သက်တဲ့အလုပ်တွေအနေနဲ့ကြည့်နေကြတယ်ကျွန်တော်အရင်ကတည်းကအမြကြောင်းခင်းနေနေရဘယ်နေရာမှမတွေ့ရတော့ဘူးမလို့လို့ရှိရင်နောက်ခြေလျောပူပူဆိုးလာမှာပဲရှိတယ်အဲ့တော့ဒါကိုတတ်နိုင်မြတ်နေတော့ဆန္ဒလုပ်ဖို့လိုတယ်
တောင်တူးဆက်နဲ့တူးဖော်ရဟာကုံချက်စိတ်တိတ်ကိုကြီးမာတာမို့ရရည်တက်တာနိုင်တဲ့နေကိုစဉ်းစားဖို့လည်းအကြံပေးပါတယ်
ဒီတော့ဒီဇယ်တွေကဒီဇယ်ကြီးနဲ့မောင်းတယ်တကယ်လို့ကဒီဇယ်ကြီးကိုတောင်းရမယ်ဆိုရင်နည်းတဲ့အကုန်ကျစရာမဟုတ်ဘူးဒီလိုမျိုးကြောင်းရမှာဆိုရင်ကျွန်တော်တို့ကတကယ်ဆိုလာပါဝါထုတ်နိုင်တဲ့ပေါ်ကြီးတွေဆောက်ပြီးအဲ့ပုံမှာတင်ပြီးမှဒီတောင်းဒီဇယ်ကိုလှမ်းပြီးတော့စွာရင်ပေးမယ်ဆိုရင်တနေ့လုံးအလုံးလုံးလို့ရတာဘိုးတွေမှာတော့ညီရလည်းတက်နေတော့အလုပ်ကတော့ဘယ်လောက်ရှိမှာပေါ့ငါတော့မေးမှာဆိုရင်လေယောင်ကလည်းအပြေဝရမယ်မျိုးကြောင်းကလည်းစိန်သွားတော့ကျတော့ဒီတောင်းဒီဇယ်တွေအလုံးလုံးကအစီအစဉ်ဆုံးပဲဒါအစီအရင်းတော့မဟုတ်တကယ်လည်းဖြစ်နိုင်တယ်။ဘာလို့ဆိုတော့ပြည့်စက်အားနဲ့မောင်းတဲ့တောင်းကြီးတွေကလည်းပေါ်နေသူလာပြအများများကျေပြတ်များတာတတ်မယ်ဆိုရင်ဘလုံးတဲ့စွိုင်းကိုထုတ်ပေးဖို့ပဲဖြစ်နိုင်တယ်။စဉ်းစားကြဖို့တင်ပြီးပေါ့နော်
။မြေကျောင်းအတွက်နေရာပေးရမှာအင်းအိုင်တာတမန်တွေရဲ့အနေထားကလည်းအလွန်အရေးပါပါတယ်
။အရေးအင်္ဂလိပ်ကတာတာတွေကိုအကတ်တနဲ့ပတ်ခဲ့တယ်။အင်္ဂလိပ်ရှိတယ်ဥပမာတောင်းတမန်အင်္ဂလိပ်အင်္ဂလိပ်ရှိတယ်အဲ AR တိုင်းမှာလည်းဒီအင်္ဂလိပ်အများရှိတယ်ဒီအင်းတွေကမိုးထဲမှာမိုးများလာရေးဝေးခိုးစရာနေရာလေးပေါ့နော်။နောက်ပြီးတော့ဒါနားရီပွားဖို့လည်းအဆင်ပြေတယ်။ဒီရေပြန်ကျသွားချိန်မှာမြစ်ထဲနဲ့အင်းထဲမှာနားရီလွတ်လပ်လပ်ပွားဖို့လာဖို့ပွားများဖို့လည်းအခွင့်အရေးရှိတယ်ပေါ့နော်။အခုချိန်မှာအဲ့လိုမဟုတ်တော့ဘူး။ဒါရီမျိုးမျိုးပတ်တယ်။စပန်းဆိုင်ရာကိုဒါရီတက်ပြီးမှနောက်ငါးဆိုင်ကြီးဖြစ်တယ်။အဲ့တော့အင်းတွေတဲ့ကကနလိုရေမဝင်တော့ဘူး။အဲ့တော့ဘာဖြစ်လဲဆိုတော့အီယာရင်းကရေကပိတ်ထားရတဲ့အတွက်ဒီကတ္တကရဲ့လမ်းကြောင်းထဲမှာပဲဘလုံးမလောက်ကြီးရတယ်။အဲ့တော့မိုးမှာဖြန့်ပြီးတော့သူကကြီးရတဲ့ရေကြီးကြီးရှန်နေဖြစ်တယ်။နောက်တစ်ခါ theory တိုင်းမှာလည်းသမားဆိုင်ဆီကလုံးကြီးတွေကဒီမဝင်တော့မရတော့ဘူး။အဲ့တော့ဒီတာသမန်တွေနဲ့ပတ်သက်ပြီးတော့လည်းမြစ်တွေတွေပေးပါအဖြစ်နဲ့အောက်ပါ။တကယ်လိုရတယ်လားတကယ်အကျိုးရှိရလားအကျိုးမရှိလိုရတဲ့သမန်တွေလည်းဖြစ်မယ်နောက်ကိုဆုတ်ပြီးမယ်။မြစ်တွေတွေပူရအောင်ကျွန်တော်ကလုပ်ပေးရမယ်။
ဦးသိမ်းမော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်။ဒါကတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုကြားခဲ့ကြတာပဲဖြစ်ပါတယ်။ VOE ကစနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ဆိုရရဲ့ပြည်ပပုဂ္ဂလိကရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးဆိုင်ရာဌာန OPIC ရဲ့ဒုတိယအကြီးအကဲဒေးဗစ်ဘိုဟီဂီယန်နဲ့တခြားအမေရိကန်အရာရှိတွေဟာအာမေးနီးယား၊အဇာဘိုင်ဂျန်နဲ့ဂျော်ဂျီယာနိုင်ငံတွေကိုပြီးခဲ့တဲ့ဩဂုတ်လအတွင်းသွားရောက်ပြီးအဲ့ဒီနိုင်ငံတွေမှာအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်ရေးအတွက်ဆောင်ရွက်ခဲ့ကြပါတယ်။ OPIC ဟာအမေရိကန်အစိုးရရဲ့ဖွံ့ဖြိုးရေးဆိုင်ရာဘဏ္ဍာငွေကြေးထောက်ပံ့ပေးနေတဲ့ဌာနလည်းဖြစ်ပါတယ်။ဒီဌာနဟာဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေမှာအဓိကကျတဲ့စင်ခွန်မှုတွေကိုကူညီပေးနိုင်ရေးအတွက်ပုဂ္ဂလိကငွေအရင်းအနှီးတွေရရှိရေးဆောင်ရွက်ပေးနေတဲ့အဖွဲ့ဖြစ်ပြီးအဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်အမေရိကန်ရဲ့နိုင်ငံခြားရေး policy နဲ့အမျိုးသားလူမျိုးရေးဆိုင်ရာဦးစားပေးဆောင်ရွက်ရမယ့်ကိစ္စရပ်တွေတိုးတက်လာအောင်လှုပ်ဆောင်ပေးနေတာဖြစ်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဩဂုတ်လ14ရက်နေ့ကအာမေးနီးယားစီးပွားရေးဖွံ့ဖြိုးမှုနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးအတ်စဗစ်မီနာစီယန်နဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံအတွင်းတတ်မှတ်ထားတဲ့စံနှုန်းတွေနဲ့အညီပွင့်လင်းမြင်သာမှုကတဆင့်အကျင့်ပြတ်ခြားစားမှုကိုဟန်တာပြီးအမိခိုကင်းပြီးလွတ်လပ်တဲ့အာမေးနီးယားနိုင်ငံဖြစ်လာရေး OPIC ကကူညီဆောင်ရွက်ပေးတော့မှာဖြစ်ကြောင်းအာမေးနီးယားနိုင်ငံဖွံ့ဖြိုးရေးအတွက်အခြေခံအဆောက်အအုံတွေနဲ့တခြားအရေးပါတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံပြီးစီးပွားရေးဖွံ့ဖြိုးအောင်အလုပ်ကိုင်တွေဖန်တီးပေးနိုင်အောင်နဲ့
လူတို့အတွက်ရေရှည်အကျိုးရှိစေမယ့်အခြေအနေတွေဖန်တီးပေးနိုင်ရေးအတွက်လှုပ်ဆောင်ပေးလို့ကြောင်းမစ္စတာဘိုဟီဂီယန်ကပြောပါတယ်။အလားတူပဲမစ္စတာဘိုဟီဂီယန်ဟာဂျော်ဂျီယာဝန်ကြီးချုပ်မမူကာဘက်တာဇေးနဲ့မြို့တော်တီပလီစီမှာအောက်တိုဘာ15ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ပွင့်လင်းမြင်သာမှုတည်ငြိမ်မှုဒန်းတူညီမျှမှုနဲ့ဒေသခံလူမှုအတိုင်းအဝိုင်းတွေအပေါ်လေးစားမှုစတဲ့စီမံကိန်းတွေကတဆင့်ဂျော်ဂျီယာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအခွင့်အလမ်းတွေပေါ်ထွန်းလာရေးနဲ့ဂျော်ဂျီယာပြည်သူတွေအကျိုးခံစားခွင့်ရရှိစေရို့အတွက် OPEC ကဆောင်ရွက်ပေးနေကြောင်းကောင်းမွန်တဲ့အစိုးရပေါ်ထွန်းလာရင်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေနဲ့အနာဂတ်အတွက်ရင်းနှီးမြှုပ်နှံမှုတွေပေါ်ထွန်းလာမယ်ဆိုတာဂျော်ဂျီယာနိုင်ငံကတက်တည်ပြနေကြောင်းမစ္စတာဘိုဟီဂီယန်ကပြောပါတယ်။အဇာဘိုင်ဂျန်နိုင်ငံဟာလည်းဒေသတွင်းမှာအမေရိကန်ကရင်းနှီးမြှုပ်နှံမှုတွေရောက်လာရေးဆွဲဆောင်မှုရှိတဲ့နိုင်ငံတစ်ခုဖြစ်တာကြောင့်နိုင်ငံအတွင်းကပုဂ္ဂလိကလုပ်ငန်းတွေနဲ့လူမှုအတိုင်းအဝိုင်းအတွက်ကောင်းမွန်တဲ့လူမှုဘဝဖန်တီးပေးရာရောက်ကြောင်းအဇာဘိုင်ဂျန်အစိုးရခေါင်းဆောင်တွေနဲ့ဩဂုတ်လ16ရက်နေ့ကတွေ့ဆုံစဉ်မစ္စတာဘိုဟီဂီယန်ကပြောကြားခဲ့ပါတယ်။လူမှုအတိုင်းအဝိုင်းကြားပွင့်လင်းမြင်သာမှုရေရှည်တည်တတ်မှုဒန်းတူညီမျှမှုအပြန်အလှန်လေးစားမှုစတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံခြင်းအပြင်အဇာဘိုင်ဂျန်နိုင်ငံဟာပြည်သူလူထုအတွက်မှန်ကန်တဲ့လမ်းကြောင်းကိုလျှောက်လှမ်းနေပါတယ်။အဇာဘိုင်ဂျန်နိုင်ငံရဲ့စီးပွားရေးနဲ့ပြည်သူလူထုအတွက်တာမကပဲအနာဂတ်မှာအမေရိကန်ပြည်ထောင်စုအတွက်ရင်းနှီးမြှုပ်နှံနိုင်တဲ့အခွင့်အလမ်းတွေဖန်တီးပေးနေတဲ့အဇာဘိုင်ဂျန်နိုင်ငံနဲ့လက်တွဲလှုပ်ဆောင်ဖို့မျှော်လင့်ပါကြောင်းလဲမစ္စတာဘိုဟီဂီယန်ကပြောပါတယ်။ကော်ကေးဆပ်စ်လို့ခေါ်တဲ့အရှေ့ဥရောပနိုင်ငံတွေမှာ OPEC ဌာနကလက်ရှိအချိန်ထိအမေရိကန်ဒေါ်လာ168တန်ရင်းနှီးမြှုပ်နှံထားပါတယ်။အာမေးနီးယား၊အဇာဘိုင်ဂျန်နဲ့ဂျော်ဂျီယာနိုင်ငံတွေနဲ့လက်တွဲပြီးပွင့်လင်းမြင်သာပြီးဒေသတွင်းမှာစီးပွားရေးအရာတောင့်တင်းခိုင်မာမှုရှိလာအောင်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတန်ဓေထံချထားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုရှင်းပြလို့ကြည့်ပါပြီ
။အခုထုတ်လင်းပြီးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းတော်ရရှိနေကိုထပ်မံပြီးတော့သိစီအပ်ပါရခင်ဗျာ VOA American တန်ကစနေနေ့မနေ့ပဲအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ይ စားအစီအစဉ်ကိုမနေ့ရှင်းနိုင်ရနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA မြန်မာပိုင်းကစနေနေ့မနေ့ပဲအစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
အာဂရီလိုက်ဆောင်မှုတက်ဖြည့်ရေးဥပဒေနဲ့ဗန်စီတရားစွပ်စွဲခံရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးကိုတာဝန်ခံရဆက်လိုက်တဲ့အကြောင်းစက်တင်ဘာလ14ရက်နေ့စွဲနဲ့သမရဦးဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဗိုလ်စည်းပုံခြေကံဥပဒေပုံမှာ268အာဂရီလိုက်ဆောင်မှုတက်ဖြည့်ရေးဥပဒေပုံမှာ29ရုပ်ပါပြဋ္ဌာန်းချက်တွေအကြောင်းတာဝန်ခံရဆက်လိုက်တဲ့အကြောင်းအမိန့်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးအဆင့်တရားဥပဒေရေးရာအဆင့်မြင့်တာဝန်ရှိသူတူကိုအာဂရီလိုက်ဆောင်မှုတန်တရားနဲ့ဗန်စီတရားစွပ်စွဲတာဒါဟာပထမဆုံးကျင့်ဖြစ်တယ်လို့ပြည်နယ်နဲ့တိုင်းဒေသကြီးဥပဒေချုပ်တယောက်ကိုတာဝန်ခံရဆက်တာဟာလေပြုပြင်ပြောင်းလဲရေးအစိုးရ20အတွင်းဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြောက်ကရိုလိုင်းနားပြည်နယ်ကမ်းရိုးတန်းကိုတောက်ကြတဲ့ကဖလော်ရန့်စ်ဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်တာကြောင့်လေပြင်းတိုက်မူကြီးရောကြီးမားတဲ့ရေလိုင်းလုံးတွေဖြစ်ပေါ်ပြီးသေဆုံးသူ4ဦးထက်မနည်းရှိသွားပါပြီ။မုန်တိုင်းရဲ့လေတိုက်နှုန်းဟာအပူပိုင်းမုန်တိုင်းအဆင့်နဲ့အားပြောသွားပြီးမြောက်ကရိုလိုင်းနားပြည်နယ်အရှေ့တောင်ပိုင်းမှာလေတိုက်နှုန်းတနာရီ69မိုင်လောက်နှုန်းနဲ့ကုန်းနှုန်းပိုင်းကိုဖိဖိချင်းဝင်ရောက်နေတယ်လို့အမေရိကန်ဟာရီကိန်းဌာနကပြောပါတယ်။အဲဒီလမ်းကြောင်းတိုင်းမုန်တိုင်းဆက်ရွေ့သွားမယ်လို့ခန့်မှန်းထားပြီးတောင်ကာရိုလိုင်းနားပြည်နယ်ကိုတောက်ကြညနဲ့စနေနေ့မှာစပြီးဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။မန်ကုတ်တိုင်ဖုန်းမုန်တိုင်းကတော့ဖိလစ်ပိုင်နိုင်ငံကိုစနေနေ့မနေ့အစောပိုင်းမှာဝင်မယ်လို့ခန့်မှန်းထားပါတယ်။စူပါတိုင်ဖုန်းမုန်တန်းလို့တင်စားခေါ်ဆိုထားတဲ့မန်ကုတ်မုန်တိုင်းဟာအကျယ်ဝန်းပမာဏမိုင်950နီးပါးရှိပြီးလေတိုင်နှုန်းကတနအာရီကိုမိုင်190ရှိပါတယ်။နောက်ကိုရီးယားပေါ်ကုလသမဂ္ဂကတန်ခတ်ရေးယူထားတဲ့ချက်တွေတိုင်းမဖြစ်မနေလိုက်နာဆောင်ရွက်ဖို့ဟာကိုရီးယားကျွန်းဆွယ်မှာနျူကလ ియర్ ကင်းရှင်းရေးအတွက်အရေးပါတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတောက်ကြနေနိုင်ငံတိုင်းဌာနမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါပါတယ်ခင်ဗျာ
။ထိတိုင်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။လာမယ့်ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25လို့ကနေဖမ်းယူနားဆင်နေပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပ
This program has come to you from the Voice of America, Washington.